ရှမ်းပြည်မြောက်ပိုင်းမိုးမိန်မြို့ကိုစစ်ကောင်စီကပြန်လည်သိမ်းယူခဲ့ပေမဲ့မြို့ကန်အများစုကတော့စိုးရိမ်မှုတွေကြောင့်နေရက်မပြန်ရဲကြပါဘူး။ဒါကြောင့်မိုးမိန်ကိုစစ်ကောင်စီကပြန်သိမ်းယူဖို့ကြိုးပမ်းရမှာလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ရှမ်းလူအခွင့်အရေးအဖွဲ့တစ်ခုကပြောဆိုပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးနန်းလောင်ကတင်ပြထားပါတယ်။
စံပြင်းမြောက်ပိုင်းမိုးမိတ်မြို့နယ်မှာစစ်ကောင်စီကလေကြောင်းတိုက်ခတ်မှုလက်နက်ကြီးတိုက်ခတ်မှုမီးရှို့ဖျက်ဆီးမှုတရားဥပဒေမဲ့တပ်ဖြတ်မှုနဲ့အုပ်စုဖွဲ့အဓမ္မပြူချင်းမှုတွေလှုံ့ဆော်ခဲ့တာတွေရှိခဲ့တယ်လို့ရှမ်းလူအခွင့်အရေးမနိုင်အဖွဲ့ကရင်းရန်ဟန်ကပြောပါတယ်။တိုက်ပွဲတွေဖြစ်တာကြောင့်ရောလူအခွင့်အရေးချိုးဖောက်မှုတွေကြောင့်ပါမိုးမိတ်ဒေသခံ6000ကျော်နေရာဆုံးခွာနေရတယ်လို့လည်းပြောပါတယ်
။ဒီကတော့ကြာအရက်သားလေးကိုဖြစ်တတ်တယ်ဟုတ်ဒီကြောင်းတိုက်ခတ်မှုတွေဘလုံးရွေဆဲစီနဲ့အရက်သားနေရာတွေကိုကျွလို့တဲ့လေကြောင်းတိုက်ခတ်မှုတွေအိမ်မီးရှို့တာတွေအရက်သားတွေကိုကြိုင်းမနော်ဖြစ်တတ်တာတက်ဖြတ်တာဟိုမီးရှို့တက်ဖြတ်တာပြီးရခါမှဒီကိုကျွန်တော်တို့ဒီအတ္တမဘောနော်အမျိုးသမီးတွေအတ္တမကျင်တာဘောနော်အာဒီဟာတွေရှိမယ်ရှင့်ပြီးရခါမှအပီတူတွေပစ္စည်းတွေခိုးယူတာဘောနော်အဲ့အိုင်လည်းရှိရဲ့ရှင့်ဒါကျွန်တော်တို့စရင်ကောက်ယူရချက်ရဆိုရင်28ရောက်ရှိရဲ့ဘောဒါမဲ့ဒါကမြေပြမှာဒီထက်ပိုပြီးမှပုံနိုင်တယ်ဘောနော်
စက်ကောင်စီရောစစ်ရှုံးရင်တို့အရန်ရောဒုက္ခရောက်တဲ့ခါမှာပြည်သူတွေကိုမဲရမျိုးကတော့တို့ရဲ့လုပ်ရက်ကအကျင့်ဖြစ်နေပြီနော်အတိအကတော့ကျွန်တော်တို့ဒီနိုင်ငံကအဖွဲ့အစည်းတွေနိုင်ငံကအဖွဲ့အစည်းတွေပေါ့နော်ဒီကျွန်တော်တို့ဒီနိုင်ငံကအရေးယူမှုအရန်တရားတွေနိုင်ငံကတရားရုံးနေနေစက်ကောင်စီကိုအမြန်ဆုံးအရေးယူပေးစေချင်လို့ကျွန်မပြောချင်ပါရှင့်
မောင်မိတ်မြို့မှာ2024ခုနှစ်ဇန်နဝါရီလတရနေ့ကနေဖေဖော်ဝါရီလနေ့အထိတလကျော်ကာလအတွင်းရှမ်းလူအခွင့်အရေးမနိုင်အဖွဲ့ကကောက်ယူခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုမှတ်တမ်းတွေမှာစစ်ကောင်စီလေကြောင်းတိုက်ခိုက်တာလက်နက်ကြီးပစ်တာနဲ့မီးရှို့ဖျက်ဆီးတာတပ်ဖြတ်တာတွေပါဝင်ပြီးတိုက်ခတ်မှုကြောင့်အရက်သား28ဦးသေဆုံးတယ်လို့ထုတ်ပြန်ထားပါတယ်။ဒါဟာလက်လန်းမီတလောက်ကောက်ယူနိုင်တဲ့စီးရင်သာဖြစ်ပြီးမြေပြင်မှာတိုက်ချက်ပိုများနိုင်တယ်လို့ရှမ်းလူအခွင့်အရေးအဖွဲ့ကပြောဆိုပါတယ်။ရှမ်းလူအခွင့်အရေးမနိုင်အဖွဲ့ထုတ်ပြန်ချက်အရရွှေစားလီကြည်တော်စုတောင်ပိုင်းညက်ွက်ရွာတော်လေးလက်ခုတ်တန်းမိုးမိတ်စီတို့မှာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုမီးရှို့ခံရမှုတွေကြောင့်အင်ကြီးအတော်များများမီးလောင်ဆုံးရှုံးခဲ့ရတယ်လို့ဖော်ပြထားပါတယ်။လက်တလုံးမှာတော့မိုးမိတ်နဲ့အမပိန်မြို့တွေကိုစစ်ကောင်စီကစစ်အုပ်ချုပ်ရေးထုတ်ပြန်ထားပါတယ်။ဒီမြို့နယ်တစ်ခုရဲ့အုပ်ချုပ်ရေးနဲ့တရားစီရင်ရေးကိစ္စတွေမှာမြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုကိုစစ်အုပ်ချုပ်ရေးကျဉ်းထောင်ဖို့ဖွဲ့စည်းပုံအခြေခံဥပဒေအရအနှင်းလိုက်တယ်လို့လည်းစစ်ကောင်စီကထုတ်ပြန်ပါတယ်။မုံမိတ်မြို့မှာစစ်ကောင်စီတပ်နဲ့ KIA ပူးပေါင်းတပ်တွေဟာပြီးခဲ့တဲ့ဇန်နဝါရီလ18ရက်နေ့ကစတင်တိုက်ပွဲဖြစ်ပွားခဲ့တာပါ။ဇန်နဝါရီလအတွင်းမုံမိတ်မြို့စစ်ကောင်စီနဲ့ KIA PDF ပူးပေါင်းအဖွဲ့တို့ကြားတိုက်ပွဲပြင်းထန်ခဲ့ပြီးတော့ပူးပေါင်းအဖွဲ့ကနေမြေတချို့သိမ်းခဲ့ပေမဲ့ဇန်နဝါရီလကုန်ပိုင်းမှာတော့စစ်ကောင်စီကမြို့ကိုပြန်လည်သိမ်းယူခဲ့တယ်လို့သိရပါတယ်။ဒီလိုတင်ယူနိုင်ဖို့စစ်ကောင်စီကတချို့နေရာတွေကိုလေကြောင်းတက်ခဲ့တာကြောင့်တမျိုးလုံးနေပါမီလောင်ပျက်စီးခဲ့ပြီးဒေသခံ6000ကျော်နေရာဆုံးခွာခဲ့ရတာပါလက်ရှိမှာစစ်ကောင်စီကစစ်အုပ်ချုပ်ရေးကြီးညာလိုက်တာကြောင့်လည်းအများစုကစိုးရင်စိတ်တွေနဲ့နေရက်မပြန်ရဲသေးဘူးလို့ပြောပါတယ်တိုက်ပွဲတွေမရှိတော့ပေမဲ့စစ်ကောင်စီတပ်တွေကမြို့ပပလဲမှာတက်ဆွဲထားတယ်လို့လည်းဒေသခံတွေကပြောပါတယ်စစ်ပွဲတွေကြောင့်ဒေသခံတွေအဖို့မန္တလေးကြောင်မဲပြည်ဦးလွင်ဖက်ထွက်ပြေးခဲ့ကြသလိုမိုးမိတ်အနီအနားကတောလေခွင်တွေမှာလည်းခိုလုံနေကြတာပါမြို့ကိုမပြန်ရဲတဲ့စစ်ဘေးရှောင်တွေအခြေအနေတွေနဲ့ပတ်သက်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူဦးစင်တပါကအခုလိုမိန့်ပါတယ်
ကျွန်မဟောကတော့မလွယ်ရင်းရရရှိစုနဲ့တို့ဒီရှိတဲ့ပါလာတဲ့မြေကြီးဟိုအဖြစ်တော့နည်းနည်းတော့ဒုက္ခရောက်ကြမှာပဲအဲ့လိုမျိုးပေါ့ဟိုလောလောဆယ်ဦးလေးစီပါလေဒီဘက်ကလည်းတိတ်မကိုတိတ်မရှိတော့အဲ့ဒါဒီစာဝန်ကြီးကကိုပေါ့ကိုကိုအခုရှင်းရှင်းနေရတာမပြောင်းနိုင်ဘူးဆိုတာကအခုကအဲ့ဒီစစ်တပ်ကနေပြီးတော့ယူရီရီလည်းဝင်နေလို့ရှိရင်လုံးဝဖိတ်ချစရာမှမရှိသေးနဲ့အကုန်လုံးဖွဲ့ပြေးနေရတာပဲအဲ့ဒီဟိုတော်လာရေးတက်တွေနေကောင်ကအဲ့လောက်ကြီးမရှိဘူးကြာအဲ့အဲ့လောက်ဆိုရင်ကြီးရလည်းမရှိဘူးဖွဲ့ပြေးနေရလည်းမလိုဘူးစစ်တပ်တွေလာပြီးဝင်ပြီးရှိဆိုကြတယ်ပြည်သူတွေအားလုံးတော့ဖောက်ရောက်ကြတာပဲကြာသူကမသိမသိလို့ဘီဦးသိလို့ဒီဟိုပါပဲကြည်တော်ကြီးကမှကလေးနှစ်ယောက်ဆိုလို့ရှိရင်အဲ့ကောင်းပြတ်တာဟုတ်တယ်အဲ့အဲ့ဒီစားလို့15နှစ်အရွယ်ကလေးရောထိန်းချုပ်ထားတယ်ဆိုပြီးတော့အဲ့လမ်းတွေပါပြီးထိတ်ထားတယ်ဟိုရာဒီရာဒါတွေကြွားခွေလာခွေမပေးဘူ
းမုံမိတ်မြုတ်ခံစပေးချောင်းတူကတော့လက်ရှိမြို့အခြေအနေနဲ့သူစပေးချောင်းခဲ့ရတဲ့အခြေအနေကိုခုလိုပြောပါတယ
်ဟုတ်တယ်ဆင်းမုံမိတ်ကဆင်းကျုံမှာဆောင်းဝန်နေရတယ်ဆင်းအဲ့ဒါဆရာမပြေဘူးအလုပ်တွေမလုပ်ရတော့ဘူးသူကလည်းဘယ်မှဘယ်မှသူမထွက်ဘူးထွက်တာအဲ့အရင်ကအရင်လာက
ငါကမပွားတာသာပြီးချင်းစောက်လို့ဆိုမှမပွားတာတမိမလေးရှိတော့ပုံဆိုးတယ်ရှင်။ဆုံးမှာရင်းဖို့မလျှောက်ဘူးရှစ်ကောင်ကြီးကသူကသားကြီးတမိကြီးကိုမလို့ပြင်တာရှင်။အဲ့တော့စောက်လို့တမိမလေးရှိတော့စောက်လို့ဆိုမှဆောင်ရတာ။
မမေဟာမန္တလေးမြစ်ကြီးနားပြည်တော်စုလမကြီးပေါ်မှာရှိတဲ့မြို့တစ်မြို့ဖြစ်ပါတယ်။မပိန်းနယ်မိုင်၄၀လောက်ပဲကွာတာပါ။မမေမြို့ဟာရှမ်းပြည်မြောက်ပိုင်းနဲ့မန္တလေးကိုဆက်သွယ်ထားတဲ့ဝင်ပေါက်မြို့လည်းဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့မမေမြို့ကိုပြန်လည်ထိန်းချုပ်နိုင်ပြီလို့ဇန်နဝါရီ29ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ရှမ်းလူခွင့်ရမနဲ့အဖွဲ့ရဲ့ပြောဆိုချက်ထုတ်ပြန်ချက်တွေနဲ့ပတ်သက်လို့စစ်ကောင်စီကိုမေးမြန်းဖို့စစ်ကောင်စီပြောခွင့်ရပို့ချုပ်စော်မင်းထုံးကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရပါဘူး။ဒီအပိုင်းတွေအတွင်းမှာတော့ရှမ်းမြောက်ဒေသနဲ့ကချင်ပြည်နယ်အတွင်းစစ်ကောင်စီနဲ့ KA ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဆက်တိုက်ဆိုးသလိုပေါ်ပေါက်နေပါတယ်။